ကဲဒေါက်တာမြင်းခင်ဗျာလက်ရှိဒီ H1N1 လို့ခေါ်တဲ့ဒီယာစီတုတ်ကွေးပေါ့နော်မြန်မာနိုင်ငံမှာစဖြစ်ပြီးတော့တည်ဆုံမှုတချို့ရှိနေတဲ့အချိန်မှာနောက်ပြင်းထန်တဲ့တုတ်ကွေးမျိုးစဖြစ်တဲ့ H5N1 လို့ခေါ်တဲ့ဒီကြက်ငှက်တုတ်ကွေးကလည်းကြက်တွေမှာဒီအထူးသဖြင့်ဒဝဲနဲ့ရန်ကုန်မှာပေါ့နော်စတွေ့လာတာကိုတွေ့ရပါတယ်ဆရာဒီဒဝဲမှာဆိုလို့ရှိရင်ကြက်ချန်တွေမှာဒီထောင်နဲ့ခြေတဲ့ကြက်တွေရန်ကုန်မှာဆိုလို့ရှိရင်လည်းအိမ်မွေးကြက်တွေပေါ့နော်အပြင်မှာထားတဲ့ချက်တွေဟလာအကောင်20လောက်ဒီ H5N1 တွေ့တာကိုအတီးပြုတ်ထားတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီချက်တွေကဖြစ်တာကနေလူတွေအခုဆက်လာနေတဲ့အနေထားပေါ့နော်ဘယ်လောက်ထိရှိလဲဆရာ
ဒီအခုရန်ကုန်ကတော်တော်များများဖြစ်နေတာကအဲ့ဒီ H5N1 တွေတော်တော်ကြောက်နေတယ်လူတွေလည်းတုတ်ကွေးတွေလည်းဖြစ်နေကြတာဟုတ်နော်အဲ့တော့တုတ်ကွေးဆိုတာအခုပြောလိုက်တော့ချက်တုတ်ကွေးဝက်တုတ်ကွေးဟလာလူတုတ်ကွေးအခုလောလောဆယ်လူတွေပါဖြစ်နေတာက H5N1 ပေါ့နော်တယောက်နဲ့တယောက်နာတီချောင်းဆိုတာနဲ့ကုနေကြတယ်အဲ့လိုပဲကတော့ဝယ်မှာကြက်တွေမှာတကွေးတွေဖြစ်ကုန်ပြီအဲကြက်တွေလည်းသေကုန်ပြီပေါ့ဗျာသေကုန်တော့ဒီမြေမြှောက်ရတဲ့လူတွေရှိတယ်အဲ့ဒီကနေမှမယန်းကုန်းမှာစပြီးတော့ခုနကအိမ်မွေးကြက်ကလေးတွေပေါ့တက်တက်ပေါ့တက်တက်ပမာကြက်ကလေးတွေပေါ့ဒီကြက်တွေမှာခုနသေပြီးတော့ဆစ်လိုက်တော့ H5N1 ကြက်တကွေးကတွေ့ပြန်အောင်အဲ့ကြက်တကွေးနဲ့လူတကွေးနဲ့ဘယ်လိုကွာလဲပေါ့နော်ဒါကိုကျွန်တော်တော့သဘောပေါက်ထားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကွာလဲဆိုတော့လေးရှင်းကြပေးပါလား
ကြက်တကွေးတွေကဟိုးတော့ကျွန်တော်တို့ဒီစောင်းခုမြက်တွေပေါ့နော်ကျေကွေရိုင်းနဲ့တောထဲမှာနေတဲ့သူမျိုးရှင်ဟိုပင်ချမှာနေတဲ့မြေကြီးတွေကနေပြီးတော့เนาะသူတွေထူတက်တဲ့နေရာကိုဝင်လာကြတယ်အဲ့တော့ဒီခိုးတွေကိုကုဆက်တယ်ကြက်တွေကိုတူပဲသူတို့မှပါလာတဲ့တုတ်ဝေးပေါ့เนาะကျွန်တော်1959ခုနှစ်တည်းကစကော့တလန်မှာစပြီးတွေ့တယ်လို့ကျွန်တော်ပြောတယ်အဲ့ဒီကနေမှ2004ခုနှစ်မှာအာရှက H5N1 ကြက်တွေအာရှက်ဗီယက်နမ်ကမ္ဘောဒီးယားဗမာပြည်မှာလည်း2006ကနေ2016ဒီကိုအဲ့လိုမျိုးကြက်တုတ်ဝေးတွေကျွန်တော်၈ချိန်လောက်ကျွန်တော်တို့ဖြစ်တာရှိခဲ့တယ်ကြက်ဒီမှာတုတ်ကွေးဖြစ်တဲ့သူတို့ရဲ့နာချီရဲ့ချောင်းဆိုးတွေပေါ့နော်အရှိပါတယ်ပေါ့နော်အဲဒါကကြက်မှာဖြစ်တဲ့တုတ်ကွေးအဲကြက်တုတ်ကွေးဖြစ်ရင်ကြက်ဒီမှာကုဆက်တာကြက်ဒီငှက်ဒီဘဲဒီနောက်ကကျွန်တော်ခိုးတွေပေါ့နော်တခါဒီခိုးတွေကနေပြုတ်ကျပြီးတော့သေပြီးတော့စစ်လိုက်တော့အဲဒါမှုတွေလည်းကျွန်တော်တို့ဖြစ်ကြတာရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီကနေပြီးတော့ဒီလူကိုကူးနိုင်တဲ့အနေထားကဘယ်လောက်ရှိလဲဆရာကြီ
းအခုအဲ့ဒါကအင်ပရန်ရှားပါတယ်ရှားပါတယ်ကဘာပေါ်မှာကျွန်တော်တို့ဒီ2003ခုနှစ်အစင်းရပေါ့နိုင်ငံပေါင်း15နိုင်ငံမှာကျွန်တော်တို့ဒီလူကိုကူးဆက်တဲ့ case ပေါင်းကအများဆုံး900ပတ်ဝန်းကျင်လောက်ပဲရှိတယ်အမေပြဿနာပါလေအဲ900မှာ385ယောက်ကပြေးသွားတယ်ဆိုတော့ပြေးပြောက်နှုန်းက60ရာခိုင်နှုန်းရှိတယ်အခုကျွန်တော်တို့ဒီဖြစ်နေတဲ့ဒီလူတုတ်ကွေးက H1N1 ကပြေးနှုန်းက10ရာခိုင်နှုန်းပဲပြောထားတယ်အဲ့ဒါကြောင့်ကျွန်တော်ကအင်မတန်အင်မတန်တော့အရေးကြီးတယ်ဒါပေမဲ့လောလောဆယ်ကြံကုန်မှာပေါ့နော်အဒီကုနာတဝဲမှာလူကိုကူးတာမတွေ့သေးဘူးဒါပေမဲ့အရင်တော့ဗမာပြည်မှာလူကိုကူးခဲ့တာတယောက်တွေ့ခဲ့ဘူးတယ်အဲ့လူကလည်းအသက်ရှင်သွားတယ်ဗျာနော်အဲ့တော့ကျွန်တော်ဒါတူနေ1000နဲ့ကျွန်တော်6ခုနှစ်လောက်ကအဲ့တော့လူတွေမကူးဆက်ဖို့တော့အရေးကြီးတာပေါ့
ဟုတ်ကဲ့ဒီကတည်းကကျတော့အခုလို့ဒီချက်တင်မှာဖြစ်ပြီဆိုရင်လူတွေမကူးအောင်ပေါ့ဆရာနော်ဒီကူးပုံကူးနည်းလေးကိုစပြီးတော့ရှင်းပြပေးပါလား
အဓိကဒီမှာကကျွန်တော်ဒီအခုဖြစ်နေတဲ့လူတုတ်ကွေးနဲ့တော့မတူဘူးပေါ့လေဒီကဒီကချက်တင်မှာခုနအပြက်ရှင်ပဲဖြစ်ဖြစ်မယ်ချက်သေးရင်ပဲဖြစ်မယ်ချက်တင်မသေးရင်မှာချက်တရားစပြီးချက်ဥပုံစံချက်ဝေးတာမာရန်ပြော့နေပြီဒီချက်တရားလည်းနှာရီချမယ်ချောင်းဆိုးမယ်အဲအဓိကဂရီးကြိုင်နဲ့ရိုင်ပြီးလဲချမယ်အစားမစားဘူးဝါနေသွားတယ်ပြင်းထန်လာသူတို့ရဲ့အမောက်တူပါလို့လေခါတိုင်းလို့နီးနေမဲ့ဆိုခရမ်းရောင်တွေဖြစ်လာတယ်အဲအဲ့လိုမျိုးဖြစ်လာတယ်ဆိုဒီချက်တွေအများကြီးသေပြီပေါ့နော်အဲ့တော့အဲ့ဒီချက်ကနာနေတဲ့ချက်ကိုသွားကင်မယ်သူဒီမဟုတ်ခုနကတည်းကသေသွားတဲ့ချက်တွေကိုကင်တွယ်မယ်ဆိုလို့ရှိရင်ကင်တွယ်မှုကနေပြီးတော့လူကိုကူးဆက်တာပဲအခုကလူရဲ့နှာခေါင်းထဲရောက်မယ်ပါညာပေါ့နော်အဲ့တော့ဒါကောက်ကူးဆက်တာလည်းအမတန်ရှားပါတယ်လူချက်တွေမှာပဲဖြစ်ပြီးတော့လူကိုမရောက်သေးဘူးပေါ့ဒါပေမဲ့ဖြစ်လာလို့ရှိရင်လူကိုကူးဆက်တယ်ဒီချက်တွေကိုကင်တွယ်မိလို့ရှိရင်လူကိုကူးဆက်နိုင်တယ်ဒီအသားတွေကိုစားလို့ကူးတာမဟုတ်ဘူးအဲ့မို့ကျွန်တော်ကဒီကြက်သားကိုချက်လိုက်မယ်80ဒီဂရီနဲ့ကြက်သားကိုပူပစ်လိုက်မယ်ဆိုရင်ဒီပူပိုးတွေကပေသွားမယ်ပေါ့နော်အဲ့တော့ကကြက်ကိုကင်တွယ်လို့ကျွန်တော်ဖြစ်လာတာအဲ့ဒါကြောင့်ကျွန်တော်ကဒီအနီးနားတဝိုက်တဲ့ကင်တွယ်မှာဆိုးလို့ဒီကြက်တွေကိုကျွန်တော်အကုန်တတ်ပစ်တယ်မိမြုပ်ပစ်တယ်မိချုပ်ပစ်တယ်အဲ့လိုမျိုးလုပ်ကြရတာပေါ့
ဟုတ်ကဲ့ဆရာဒီလူလူချင်းရောကုနိုင်လားဆရာ
လက်ရှိကဘာပေါ်မှာဒီ H5N1 နေပြီးတော့လူကိုကူးလာတာတော့ရှိတယ်ဒါပေမဲ့လူလူချင်းကူးတာကျွန်တော် case တစ်ခုမှမတွေ့သေးဘူ
းဟုတ်ကဲ့ဆရာကုဆက်
ကူးစနေရတော့အဓိကတော့ဒီကြက်တွေကိုကင်တွယ်မိလို့ပါပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကင်တွယ်မိလို့ကုဆက်တာနေပြီးတော့ကာကွယ်နိုင်မှုအတွက်ဆရာရင်ခုနကဒီချက်တွေကိုမြင်မြုပ်လာတတ်ပြစ်တာပြင်တခြားရောဘာတွေလုပ်နေတယ်လဲဆရာ
လို့ဆရာကတော့ကျွန်တော်ကစောင့်ကြည့်တာပါလေဒီနောက်ချက်ခံနေမှာဒီပိုးများရှိနေမလားပေါ့နော်အဲ့လိုရှိမယ်ဆိုတော့ကျွန်တော်ကဒီအချိုးချက်ခံနေကိုကြိုတင်ပြီးတတ်ပြစ်တာကြောင်ရှိရနိုင်ငံတော်တော်များများလည်းအဲ့လိုလုပ်ခဲ့တယ်ပေါ့နော်အဲ့တော့အဓိကကဒီချက်တွေကိုကင်တွယ်မယ်ဆိုရင်ကျွန်တော်တို့ဒီနေ့မှ PPE ဆိုတဲ့ဝတ်စုံကြီးနေတာပေါ့နော်ဟိုနေလက်အိတ်တွေအဲ့အရာမျိုးတွေကျွန်တော်ကကင်တွယ်ရမယ့်ပုံစံမျိုးတွေရှိတယ်ကာဝေးစည်းနဲ့ကျွန်တော်တို့ထူတာအခုကဘာမှာစမ်းသက်တဲ့အဆင်ပဲရှိသေးတယ်။ကာဝေးစည်းကမသေးကြသေးဘူးပေါ့နော်။အခုကျွန်တော် H1N1 ကတော့ကာဝေးစည်းတွေရှိတာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာဝေးတဲ့ဈာရရပဲပေါ့နော်။ယောဂါဖြစ်လာခဲ့ရင်ဆရာကြီးကြိုတင်သိရှိနိုင်တဲ့ လက္ခဏာတွေရောရှိလားဆရာ
ဒီတုတ်ကွေးဆိုတဲ့အတိုင်းတုတ်ကွေးလက္ခဏာတွေပေါ့လူအုပ်ဆက်ပြီးဆိုရင်ခုနဖြားမယ်မီမလဲဖြစ်မယ်ချောင်းဆိုးမယ်လေပင်းနာမယ်ကျားတွေကြိုက်ခင်းမယ်ပေါ့သူကတော့ဂိုက်နာလာတွေရင်ပတ်အောင်နာတွေဝမ်းသွားတာတွေဖြစ်လာနိုင်တာပေါ့နော်ပြောအရေးကြီးလို့ပြင်းထန်တယ်ဆိုလို့ရှင်တော့ရင်ကြက်တာတွေမောတာတွေနောက်အသက်ရှင်မွားတော့နမူနီးယားဝင်တာတွေနောက်ဆရာဝန်တွေပြောတဲ့ ARDS ဆိုခေါ်တဲ့ရုပ်တရက်တခါတဲ့အသေးအတန်အသက်ရှင်ကြက်မောပြီးတော့နော်အဲ့ဒီကနေမှစိတ်ချောက်ချားတယ်အာရုံရောဝေနာတွေခံစားရမယ်တက်တာချက်တာတွေဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်တဲ့လက္ခဏာတွေပေါ်လာရင်တော့ဆေးရုံအများဆုံးပြသင့်တာပါဆရာနော်အဲ့ဒီခါကျတော့ဆရာရေ
ဒီ
ကုသမှုအနေထားဘယ်လိုဖြစ်လဲဆရာ
ကုသတာတော့ကျွန်တော်နိုင်ငံတကာမှာခုနပြောလို့ပေါ့နော်ဒီနှုံးကအများများတယ်လို့ပြောတယ်60ရာခိုင်နှုံးပေါ့ ICU ထဲမှာထားပြီးတော့တခြားအခွင့်အရာတွေမပျက်စီးအောင်ကြည်ရာတွေ virus တွေတဲ့ဆေးတွေပြီးတာတွေတော့ကျွန်တော်ကုရတယ်အဲ့ဒီအထူးသဖြင့်ကတော့ခလေးတငယ်ပျက်စီးတဲ့လူတွေတော့လာခံရှိတဲ့လူတွေဖို့တော့ပို့ပြီးကုသရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကြက်ငှက်တကွေဖြစ်လာနေတာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှိအောင်လား
အခုလူတွေစိတ်ပူနေကြတာကဒီဗိုင်းရပ်စ်ကတုတ်ကွေးဗိုင်းရပ်စ်ပေါ့နော်အထူးသဖြင့်ဒီ AO စုမှာပါတဲ့ဗိုင်းရပ်စ်ပေါ့နော် HJN နေနဲ့တွဲခေါ်တဲ့ဗိုင်းရပ်စ်အကုန်လုံးကမျိုးရိုးပြီးကြတယ်အများအားပြောင်းလဲနေတယ်အဲ့တော့ပြောင်းလဲနေတော့စိတ်ပူတာကအခုတက်ရှိဖြစ်နေတဲ့တုတ်ကွေး H1N1 နဲ့အခုကြက်တုတ်ကွေး H5N1 ဒီဗီဇာနှစ်ခုပြောင်းပြီးတော့လူအများကူးဆက်လာခဲ့တဲ့လူတွေတော်တော်ဒုက္ခရောက်မယ်ပေါ့အဲ့ဒါတော့စိတ်ပူလားရှိတယ်အဲ့တော့ Delta Zero အနေထားမှာဒီ H5N1 ကြက်တုတ်ကွေးကလူကိုဘာမှမကူးသေးပါဘူးကူးမလာအောင်တော့စောင့်ရှောက်အောင်ပဲဒါကြောင့်ပြိဿံတွေအခုဒီကြက်တွေငှက်တွေခိုးကြက်စင်တွေခိုးရအစာကြီးကန်နေရအစာပေါ့ဗျာအဲ့လိုကြည်လာခဲ့တော့တစ်ခုခုများဖြစ်လာခဲ့ရင်တက်ဆိုင်ရာဒါနာတွေကိုသတင်းပို့ပါအဲ့ဒီအနေမှာလူတွေမကင်တွေပါနဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ